အချမ်းဖက်အဖွဲ့တွေနဲ့သူတို့ကိုထောက်ခံပံ့ပိုးနေသူတွေကိုအမြင့်ဖြတ်ချေမှုန်းသွားမယ်လို့မြန်မာစစ်ခေါင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်နိုင်ကနေပြည်တော်မှာဒီကနေ့လှုပ်တဲ့တက်မလို့နဲ့စီရေးပြခန်းနာမှာပြောဆိုသွားခဲ့ပါတယ်မြန်မာစစ်တပ်အနေနဲ့တိုင်းရင်းသားအဖွဲ့အစည်းတွေနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုဆက်လက်လှုပ်ဆောင်သွားမှာဖြစ်ပေမဲ့လို့အချမ်းဖက်အဖွဲ့တွေနဲ့တော့ဆွေးနွေးစရာမရှိဘူးလို့လည်းပြောဆိုပါတယ်မြန်မာနိုင်ငံမှာမနစ်ကစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ကန့်ကွက်ဆရာပြမှုတွေကိုစစ်တပ်ကအချမ်းဖက်ပြစ်ခတ်နိုင်နေတဲ့အတွက်အဲ့ဒီနောက်ပိုင်းမှာဒေသအလိုက်လက်နက်ဆွဲကင်ပုံကန်တာတွေရှိခဲ့ပါတယ်အရင်နောက်ပိုင်းမှာဖွဲ့စည်းခဲ့တဲ့ NUG ဂျာကလာအမျိုးသားညီညွတ်ရေးအစိုးရနဲ့ပြည်သူ့ကာကွယ်ရေးတပ်တွေကိုမြန်မာစစ်တပ်ကအကြမ်းဖက်အဖွဲ့အစည်းတွေဖြစ်သတ်မှတ်ကြေညာထားတာပါလက်ရှိမြန်မာနိုင်ငံရေးပြဿနာကိုပြည်လဲစေဖို့ဆိုရင်အဲ့ဒီအဖွဲ့အစည်းတွေနဲ့ပါဆွေးနွေးဖြည့်ရှင်းမှုပြည်တွင်းပြည်ပပြောဆိုမှုတွေရှိနေတဲ့အချိန်မှာပဲမြန်မာစစ်ကောင်စီအကြီးအကဲကဒီအဖွဲ့အစည်းတွေနဲ့တော့ဆက်ဆက်စရာမရှိဘူးလို့ယတိပြပယ်ချလိုက်တာပါတစ်ချိန်တည်းမှာပဲပြည်တွင်းပြည်ပအဖွဲ့အစည်းတချို့ကတပ်တွင်းဖြိုခွဲမှုတွေရှိနေတာမို့တပ်တွင်းစီးလုံးညီညွတ်မှုကလည်းအရေးကြီးတယ်လို့မြမစစ်ခေါင်းဆောင်ကအဲ့ဒီမင်းကွန်းထဲမှာထည့်သွင်းပြောဆိုသွားပါတယ်ဒီကနေ့မှာပဲဥရောပသမ္မတနဲ့အခြားတိုင်းပြည်20ရဲ့နိုင်ငံသားရေးဝန်ကြီးတွေကမြမပြည်သူတွေကိုထောက်ခံကြောင်းပူးတွဲကြေညာချက်ထုတ်ပြန်လိုက်ကြပါတယ်စစ်ကောင်စီကိုဆန့်ကျင်ကြတဲ့ဆန္ဒပြပွဲတွေကိုလည်းအုပ်စုအသီးသီးကရန်ကုန်မြို့မှာဆန္ဒပြခဲ့ကြပါတယ်မြမတပ်ပေါ်ဟာစစ်ရာဇဝမှုနဲ့လူသားမျိုးနွယ်အပေါ်စော်ကားတဲ့ရာဇဝမှုကျူးလွန်ကြောင်းပြတ်တဲ့လောက်ရတွေကိုလုတ်ခဲ့တယ်လို့လဲကုလသမဂ္ဂလူခွေရေးကောင်စီကအစည်းအဝေးခန်းစာတစ်စောင်ထုတ်ပြန်ထားပါတယ်ရုရှားဒုတိယကာကွယ်ဝန်ကြီးကအခမ်းအနားကိုတက်ရောက်ဖို့စီစဉ်ရှိခဲ့ပေမဲ့သူ့ရဲ့တိုက်ပီကိစ္စတွေကြောင့်မတက်ရောက်နိုင်ဘူးလို့စစ်ကောင်စီပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်စော်မင်းထွန်းကဆိုပါတယ်နိုင်ငံတလောမှာတော့ PDF လို့အသိများကြတဲ့ပြည်သူ့ကာကွယ်ရေးတပ်တွေကတပ်မတော်ကိုပုံကန်တိုက်ခိုက်နေကြဆဲဖြစ်ပြီးတပ်မတော်ဟာထိထိရောက်ရောက်တုံ့ပြန်နိုင်ဖို့ရုံးကန်နေရဆဲဖြစ်တယ်လို့သုံးသက်သူတွေကအကဲဖြတ်ကြကြောင်း AFP သတင်းဌာနကဆိုပါတယ်2021 February 1ရက်နေ့မှာအာဏာသိမ်းပြီးကလေးကစစ်ကောင်စီကတပ်ဖြတ်ခဲ့သူ1900ကျော်ရှိခဲ့ပြီးဖမ်းဆီးတရားစွဲဆိုထောက်ချခဲ့သူ1000နားနီးလာပြီဖြစ်တယ်လို့နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်းရဲ့အင်တာနက်စာမျက်နှာကပြောပါတယ်